UN ရဲ့ညနိုင်ဆွေးနွေးပွဲရဲ့အဓိကချက်တွေကတော့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးသို့မဟုတ်အသိရေးဆွဲဖို့ပြည်တွင်းညီညွတ်ရေးရဖို့ဆိုတဲ့အချက်တွေကိုအဓိကထားဆွေးနွေးခဲ့ကြတာလို့ UN ခေါင်းဆောင်တွေကပြောကြပါဗျ။ Federal ပြည်တော်စုညီညွတ်ရေးနဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ခေါင်းစဉ်နဲ့ကျင်းပခဲ့တာဖြစ်ပါတယ်။တမတော်အနေနဲ့ဥပဒေပြုရေးကဏ္ဍဖြစ်တဲ့လွတ်တော်ထဲမှာ25ရာခိုင်နှုန်းအုပ်ချုပ်ရေးကဏ္ဍဖြစ်တဲ့ပြည်တော်စုဝန်ကြီးဌာန3ခုတို့မှာနေရာယူထားတဲ့အတွက်နိုင်ငံရေးနယ်ပယ်ကနေစုပ်ခွာဖို့မြစ်တာရက်ခံတယ်ဆိုပြီးအချက်တစ်ချက်အနေနဲ့ထည့်သွင်းတောင်းဆိုထားပါတယ်။လက်ရှိဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှသာနိုင်ငံတွင်းလက်ရှိရင်ဆိုင်နေရတဲ့အချက်အတဲတွေကိုကျော်လွှားနိုင်မှာဖြစ်လို့အခုလိုထည့်သွင်းဆွေးနွေးပြီးတောင်းဆိုတာလို့ဆိုကြပါတယ်။ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့တွဲဖက်အတွေ့အမှုဦးဆိုင်လိတ်ကအခုလိုပြောပါတယ
်။ဒါနဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုအဖြစ်ပြန်လဲရေးဆွဲဖို့ပဲဖြစ်ဖြစ်ပြန်လဲပြင်ဖို့ပဲဖြစ်ဖြစ်တမရောရဲ့သဘောထားမှာပါပဲနဲ့ကျွန်တော်လုံးလုံးမရဘူးတမရောနေနဲ့တိုက်ရဲသူတကယ်ရှိစုပြီးတော့မှပရိအုပ်ချုပ်ပုံပြည်ထောင်စုနေကျင်းနိုင်ဖို့အတွက်နိုင်ငံရေးမှာပါဝင်နေတဲ့ဖိတ်စာကိုထုတ်ချဖို့သင်္ဆန်းသက်အတိအကျကိုပေါ်ပြဖို့ကျွန်တော်ကဝိုင်းပြီးတော့မှတောင်းဆိုလိုက်ကြတာ
အဲ့ဒီဆွေးနွေးမှာပါဝင်ဆွေးနွေးခဲ့တဲ့မွန်အမျိုးသားပါတီရဲ့အတွေ့အမှုအဖွဲ့ဝင်တူဖြစ်တဲ့နိုင်စိုးမြင့်ကလည်းအခုလိုပြောပါတယ
်ဒါအလို့ဒီတောင်းဆိုတာတော့မဟုတ်တမရောနေနဲ့တက်နေတက်ရကန္ဓာဘုရားသူ့နေနဲ့လုတ်တဲ့ဆိုတဲ့အမြင်ပေါ့ဒါကစီကံကြရတယ်သတိပုံမှာရောကျွန်တော်တမရောဥဆောင်တဲ့အခါနဲ့မပါသေးတော့ဘူးလေဒါလေဒီ constitution အနေနဲ့တမရောဘယ်လောက်ထိပါမလဲကျွန်တော်အစောတည်းနဲ့တောက်ဆူတဲ့ပုံစံသင်္ခါနဲ့ကြိုက်ကြည့်တော့တမရောတနည်းနည်းသွားမှသူတို့လည်းပြောတာပေါ့တမရောသတ်ပြတာပေါ့သူတို့ပြောသူချင်းနဲ့ဒီပြန်နေပြန်တယ်တော့ပြတ်ပြန်တယ်ဥပမာတော့ငန်းနေမှာဘလောက်မစဲဖေးရတယ်လို့ကြံနေဆက်ငန်းနေတာအဲ့လိုမျိုး exactly ဒီလိုတော့တက်ပြကြတယ်သူပြည့်ပြီဆိုတော့တာပြန်ပြုတ်ပါ
UNA ထုတ်ပြန်ချက်ဖြစ်တဲ့တမတော်ကနိုင်ငံရေးမှာပါဝင်မှုလျှော့ချပေးရေးတောင်းဆိုမှုနဲ့ပတ်သက်ပြီးတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးဇော်မင်းထွန်းကို RFA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဒီကနေ့ညနေပိုင်းထိတော့ဆက်သွယ်လို့မရခဲ့ပါဘူး။မကြသေးခင်ရက်ပိုင်းကလည်းတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာလည်းတမတော်ရဲ့နိုင်ငံရေးနယ်ပယ်အခြေအနေနဲ့ပတ်သက်ပြီးတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောကြားခဲ့ပါတယ်
။ဒီတိုင်းသားနဲ့ကန်အဖွဲ့စည်းတွေအနေနဲ့မရှိတော့ဘူးငြိမ်းချမ်းသွားရင်တမတော်ကဦးစီးချုပ်ပြောထားပါတယ်။ကျွန်တော်တို့တမတော်ကနိုင်ငံရေးအနေပြီးသွားမှာဒီစုပ်ခွာဖို့အစီအစဉ်ရှိပါတယ်
တမတော်အနေနဲ့အခြေခံဥပဒေကိုအခြေခံရမယ့်မူ48ချက်ကိုထိမ့်သိမ့်ဖို့တာဝန်ရှိပြီးကျန်တဲ့အချက်တွေကိုပြင်ဆင်မယ်ဆိုရင်ဥပဒေနဲ့အညီဆောင်ရွက်ပါကထောက်ခံသွားမယ်လို့လည်းအဲ့ဒီသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ဒါကြောင့်တမတော်အနေနဲ့နိုင်ငံရေးကနေစုပ်ခွာဖို့ဆိုရမှာမျှော်လင့်ချက်နည်းနေတယ်လို့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီရဲ့ထွေထွေတွေ့ရမှုဦးမျိုးကျော်ကအခုလိုပြောပါတယ်
ဘယ်တော့မှမဆုတ်ဘူးလို့ပြောတာနဲ့အတိတ်ပဲကတော့အဲ့လိုပဲကျွန်တော်တို့မြင်ပါတယ်။ဘာဖြစ်ဆိုဒီနိုင်ငံမှာနေပြီးတော့တိုင်းရင်းသားတွေရဲ့နေပြီးလက်နက်ကင်ရတယ်ဆိုတာကတိုင်းရင်းသားတွေရဲ့သူကမူလရပိုင်ခွင့်တွေဖြစ်တယ်။အခွင့်အရေးတွေမရလို့နေပြီးတော့တိုက်ပွဲဝင်လာကြတာလေ။အဲ့တော့ဒီလက်နက်ကင်မရှိမှဆိုတော့ငိတ်ချင်းလည်းမရဘူးဆိုတော့ဒီလက်နက်ကင်တဲ့တိုင်းရင်းသားတွေလည်းသူတို့လက်နက်မရှိရင်သူတို့တွေဒီချက်ပို့ဆုံးမယ်ဆိုတဲ့အတမ်းမှာအခုကလက်နက်ရှိတဲ့အဖွဲ့အစည်းတွေမှစကားပြောတာတွေရှိတယ်ကြား။သူတို့ပြောတဲ့ပုံစံမျိုးဆိုရင်တော့ဘယ်တော့မှနေပြီးတမတော်မဟာနေပြီးတော့နိုင်ငံရေးကထုတ်သွားမယ်မဟုတ်ဘူးဆိုတဲ့ဟာမျိုးပေါ့
လက်ရှိမှာလည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကဥဆောင်ကဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကိုလွှတ်တော်ထဲမှာတမတော်တိုင်းရင်းသားနိုင်ငံရေးပါတီကကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားပါတယ်ယခု UN ရဲ့ညင်ညာချက်ထုတ်ပြန်ချက်ကလည်း Federal Democratic ပြည်ထောင်စုကိုညီမှန်းလို့ရွေးချယ်ချင်းတူမယ်ဆိုရင်အခုထုတ်ပြန်ချက်ဟာအထောက်အကူဖြစ်နိုင်ပါတယ်လို့လည်း UN ခေါင်းဆောင်တွေကပြောကြပါတယ်ခင်ဗျာ